မြမဆေဆိုးရကျင်းပမဲ့ရွေးကောက်ပွဲရက်ကနီးလာတာနဲ့အမျှလူလူအနေနဲ့ရွေးကောက်ပွဲမှာမိမိတို့နှစ်သက်ရာပါတီမပါဘူးဆိုရင်မဲမပေးပဲနေလို့ကနေနိုင်တဲ့အကြောင်းရှင်းလင်းဆွေးနွေးတာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုးမြင့်ဆောင်ရွက်နေပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဗဟိုကော်မတီဝင်တွေဟာမကွေးတိုင်းနဲ့ရခိုင်ပြည်နယ်တွေဘက်ကိုတွားရောက်ဆွေးနွေးနေကြတယ်လို့ချင်းပြည်နယ်ဘက်မှာလည်းတက်ဆိုင်ရာပါတီခေါင်းဆောင်တွေကလူလူကြားမှာဆွေးနွေးတာတွေလုပ်နေကြပါတယ်ဒီသတင်းအသေးစိတ်ကိုတော့ထိုင်းချေဆိုင်သတင်းတောက်ကိုမိုးစောကတင်ပြမှာပါရှင
်ဟုတ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလာမယ့်ရွေးကောက်ပွဲကိုသဘိမ့်မောက်ဖို့ဩဂုတ်လ19ရက်နေ့ကဆုံးဖြတ်ပြီးတဲ့နောက်ဒီလာပိုင်းအတွင်းမှာပါတီဝင်နဲ့လူလူကြားမှာရှင်းလင်းဆွေးနွေးတာတွေကိုတိုးမြင့်လှုပ်ဆောင်လာပါတယ်ဒီရက်ပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေဟာမကွေးတိုင်းနဲ့ရခိုင်ပြည်နယ်ဘက်ကိုတွားရောက်ဆွေးနွေးနေကြပါတယ်။လောလောဆယ်မကွေးတိုင်းပခုတ်ကူဒေသဘက်ကိုရောက်ရှိနေတဲ့ဦးဟန်တာမြင့်ဟာသူတို့ရဲ့လက်ရှိရှင်းလင်းဆွေးနွေးနေတဲ့အချက်တွေကိုအခုလိုပြောပါတယ်။
ဖွဲ့ချုပ်ကနေတော့ရေကောက်ပွဲကိုတပိတ်မှောက်တယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးလိုက်ဆွေးနွေးတာပါ။ကျွန်တော်ဖွဲ့ဝင်များနဲ့ကစိတ်ဝင်စားတဲ့လူကြီးတွေပေါ့နော်အကုန်လုံးဆွေးနွေးခဲ့ပါတယ်။သူတို့ဥပဒေအရဒီလူလူကတိုင်ခွင့်ကြီးရှိပါတယ်။အဲဒီတိုင်ခွင့်ကြီးကိုပဲရှင်းကြတာပါ။အဲဒီလူလူအနေနဲ့ကအကိုကြိုက်တဲ့လူမပါဘူးဆိုရင်ကိုကြိုက်တဲ့ပါတီမပါဘူးဆိုရင်နင်းမပေးဘူးဆိုတဲ့ကိစ္စကိုပြောတာပါ။အဲ့တော့ပါပဲလို့ပါ
။မကွေးတိုင်းခီးစဉ်မှာမနေ့ကရေနံချောင်းမြို့မှာရှင်းလင်းဆွေးနွေးရမှာတော့လူ100ကျော်လောက်တက်ရောက်ခဲ့တယ်လို့ရေနံချောင်းမြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တယောက်ကပြောပါတယ်
။ကျွန်တော်မနေ့ကလူ100လောက်တက်ရောက်တယ်ဗျ။ရေနံချောင်းမှာရွာလူတွေလည်းများတယ်ပေါ့နော်။ကြီးလက်ကများတယ်။ကျွန်တော်ရဲဘော်တွေများတယ်ပေါ့။မင်းမပေးရေးကိစ္စပါပဲ။အဲ့ဒီကိစ္စကိုသူရှင်းတာပါပဲ။လူလူရဲ့သဘောထားအရင်နဲ့ဆိုင်တော့မင်းမပေးရေးကိစ္စကိုအာရုံမြင်များလာပြီနော်ကိုယ်ဒီမှာပဲကိုယ်နေလိုက်တော့မယ်ဆိုတာမျိုးတွေပြောလာကြပြီသူတို့သဘောပေါက်လာကြပြီပေါ့အရင်နဲ့ဆိုင်ပေါ့နော်သဘောပေါက်လာကြပြီ
အမျိုးသမီးကောင်းဆောင်ဒေါ်မေဝင်းမြင့်နဲ့ဒေါ်နန်းခင်ထွေးမြင့်တို့ဦးဆောင်တဲ့အဖွဲ့ကတော့ရခိုင်ပြည်နယ်ဘက်ကိုတွားရောက်ပြီးဆွေးနွေးနေပါတယ်ဒီလိုဘိုးကောင်းဆောင်တွေကတိုင်းနယ်ပြည်နယ်တွေကိုတွားရောက်ပြီးဆွေးနွေးတာတွေရှိနေချိန်မှာချင်းပြည်နယ်အတွင်းမှာလည်းသက်ဆိုင်ရာကောင်းဆောင်တွေကမဲမပေးပဲနေပိုင်ခွင့်ရှိတယ်ဆိုတာကိုလူလူကြားမှာဆွေးနွေးလှုပ်ဆောင်နေပါတယ
်ကျွန်တော် NLD ဌာနချုပ်ကတပိတ်မှောက်တယ်ဆိုတော့သူဖြစ်ပြီးမှကျွန်တော်တို့ကတော့ down sensitivity ပြောတဲ့အတိုင်းပဲဒီကုတ်ပွဲမှာနေသိခွင့်ရှိတယ်လို့မပေးပိုင်ခွင့်လည်းရှိတယ်အဲ့ဒါပဲကျွန်တော်တို့ပြည်သူ့ကျမ်းမှာ NLD အဖွဲ့ဝင်တွေကလက်ရှိကနေဒီကုတ်ပွဲကိုကျွန်တော်တို့စတင်တာမဟုတ်ဘူး down sensitivity ပြောတဲ့စကားကိုပဲကျွန်တော်လက်ရှိကနေလာပါကြားသလိုဒီလိုရတော့မပေးဘူးသူဖြစ်ထားတဲ့ရရှိတယ်လို့ပြောလေအာတေးပါတဲ့ပြည်နယ်ဆိုလို့ရရှိတယ်ဒါလည်းသူတို့ဘယ်စုဖြစ်စေပုံမှာပဲပြပါလေ။ဒေါ်အောင်ဆန်းစုကြည်ပြောတာကိုကြားတဲ့လူတွေကတော့ထောက်ခံလူတွေညပ်ပါလေ
။ဒါကတော့ချင်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဥပန်လျံပြောသွားတာပါ။ဒီလ9ရက်နေ့ကလည်းဗဟိုအလုံးမှုဆောင်ဥအောင်ကျန်ခေါင်းဆောင်တဲ့အဖွဲ့ဟာမန္တလေးတိုင်းသခိုင်းတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေကိုတွားရောက်ရှင်းလင်းဆွေးနွေးခဲ့ပါတဲ့။မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအခုလိုဆွေးနွေးတာတွေရှိနေချိန်မှာမြမဆစ်ဆူရပိုင်သတင်းစာတွေမှာတော့ရွေးကောက်ပွဲမှာမဲမပေးပဲသဘိမ့်ပေါက်ဖို့စီယုံလှုံ့ဆော်တာဟာလက်ရှိရွေးကောက်ပွဲဥပဒေအရပြစ်မှုမြောက်ပြီးထောင်ဒဏ်ငွေဒဏ်နှစ်ရက်စလုံးနဲ့အရေးယူအပြစ်ပေးလို့ရကြောင်းဖော်ပြခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေကတော့ရွေးကောက်ပွဲကိုသဘိမ့်ပေါက်တာဟာဥပဒေကိုချိုးဖောက်တာမဟုတ်ဘူးပြည်သူတွေရဲ့ရပိုင်ခွင့်ကိုကျင့်သုံးတာသာဖြစ်တယ်လို့အစဉ်တစိုက်ပြောဆိုခဲ့ပါတယ်။ရွေးကောက်ပွဲကျင်းပရဲ့နီးကပ်လာချိန်မှာတော့ဒေသဆိုင်ရာကော်မရှင်တွေကရွေးကောက်ပွဲဆိုင်ရာလုပ်ငန်းတင်ဒန်းတွေကိုမြမပြည်အနှံ့မှာပို့ချနေပါတယ်ပြည်သူအများစုကတော့မဲပေးပိုင်ခွင့်ရှိသူစီးရင်တွေထုတ်ပြန်နေပေမဲ့ထူးထူးခြားခြားစိတ်ဝင်စားသူတိတ်မရှိဘူးလို့သိရပါတယ်